ရခိုင်ပြည်မြောက်ပိုင်းကကျမ်းမာပရိပခါတွေကြောင့်အင်းဒီချင်းဘင်္ဂလားဒေ့ရှ်နိုင်ငံကိုတိမ့်ဆောင်သွားကြတဲ့ရွန်ဂျာဒုက္ခသည်တွေနေရပြန်ရေးအစီအစဉ်ပြန်ဆောက်ဖို့ဒုတိယအကြိမ်ချိုးဖောက်မှုဖြစ်နေဒီကနေ့စတင်ဆောင်ရွက်ခဲ့ပေမဲ့တယောက်မှပြန်မရောက်လာခဲ့ပါဘူးဒုက္ခသည်တွေနေရပြန်ရေးအစီအစဉ်အတွက်မြန်မာနဲ့ဘင်္ဂလားဒေ့ရှ်အာဏာပိုင်တွေအချင်းချင်းဆွေးနွေးခဲ့သလိုမြန်မာတာဝန်ရှိသူတွေကိုယ်တိုင်ဒုက္ခသည်တွေနဲ့လည်းတွေ့ဆုံညီနိုင်မှုတွေလုပ်ခဲ့ပေမဲ့ဒီကြိမ်လည်းဒုက္ခသည်နေရပြန်ရေးအစီအစဉ်မအောင်မမြင်ဖြစ်ခဲ့အောင်ပြန်ပါတယ် VOA သတင်းတော့ကိုထောက်အောင်ခန်းကသတင်းပေးပို့ထားပါတယ်ခင်ဗျာ
ဒုက္ခနယ်ဒီဌာနပြန်အစီအစဉ်ကိုဒုက္ခသည်များဆန်ရကုလမဟာမင်းကြီးယုံတာဝန်ရှိသူတွေဘင်္ဂတိအာနာပိုင်တွေကိုယ်တိုင်လည်းဒုက္ခသည်တွေကိုမနည်းအားဖြင့်ကွင်းစင်းတွေ့ဆုံတာတွေလုပ်ခဲ့ပေမဲ့နေရပြန်လုပ်ငန်းစဉ်ဒီကနေ့စတင်တော့မြန်မာဘက်ကလက်ခံစကန်ကိုတိောက်မှရောက်မလာခဲ့ပါဘူးဘင်္ဂလားဒေ့ဒုက္ခသည်စကန်ဒီမှာတော့အရင်အဟောင်းရအစ်စ်ပါဆိုရင်စုစုပေါင်းဒုက္ခသည်တစ်တန်းလောက်ရှိမယ်လို့ခန့်မှန်းထားတာပါဒီရက်ကမှမြန်မာအစိုးရကစီစဉ်ပြီးဒုက္ခသည်3000ကျော်ကိုပြန်လည်လက်ခံဖို့သဘောတူထားပါတယ်ရိုဟင်ဂျာဒုက္ခသည်တွေပြန်လည်လက်ခံရေးအတွက်မြန်မာပတ်ချန်းလှဖိုးကောင်စကန်မှာမြန်မာတာဝန်ရှိသူတွေဘက်ကဒီကနေ့တနေ့လုံးစောင့်ဆိုင်းနေပေမဲ့ဒုက္ခသည်တူတယောက်မှစကန်ကိုရောက်မလာသေးဘူးလို့အဲ့ဒီစကန်ကိုကြိုဆိုဖို့စောင့်နေတဲ့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြန်လည်နေရာချထားရေးတာဝန်ရှိသူတို့က VOA ကိုပြောပါတယ်
ကျွန်တော်ဟိုလှဖိုးခေါ်တာကျွန်တော်ထိုင်နေအခုချိန်ဘာမှမလာဘူးငါတို့23ရက်နေ့လာတော့မလာတော့ပြန်တော့ဗော
မြန်မာနဲ့ဘင်္ဂလားဒေ့ရှ်အစိုးရကြားဒုက္ခသည်တွေနေရပြန်ရေးသဘောတူညီချက်ရခဲ့ပြီးတဲ့နောက်ရိုဟင်ဂျာဒုက္ခသည်တွေပြန်လက်ခံရေးအတွက်ပြီးခဲ့တဲ့2018နိုဝင်ဘာလတုန်းကပထမကျင်းကြိုးပမ်းတုန်းကလည်းမအောင်မမြင်ဖြစ်ခဲ့ရပါတယ်ဒုက္ခသည်တွေဘက်ကတော့သူတို့ကိုနိုင်ငံသားခွင့်ရပေးဖို့နဲ့သူတို့မူရင်းနေရာမှာပြန်လည်အခြေချခွင့်ပေးဖို့ဘေးကင်းလုံခြုံရေးနေထိုင်မှုစတာတွေရေရရမရှိရကြောင်းမပြတ်နိုင်ဘူးလို့ပြောနေပါတယ်ဒါကြောင့်လဲဒီတစ်ခေါက်နေရပြန်ရေးအစီအစဉ်ဒီမစခင်မှာမြန်မာနိုင်ငံညာဌာနအမြဲတမ်းအတွင်းဝင်ဦးမြင့်သူဦးဆောင်တဲ့မြန်မာအစိုးရတာဝန်ရှိသူတွေကိုယ်တိုင်ရိုဟင်ဂျာဒုက္ခသည်တွေနဲ့တွေ့ဆုံပြီးနိုင်ငံသားဖြစ်ခွင့်ရမယ့်အစီအစဉ်နဲ့နေရာချထားရေးအစီအစဉ်တွေကိုတွားရောက်ရှင်းပြခဲ့ပါတယ်။နေရပြန်ရေးအစီအစဉ်တွေကိုပြန်ဆတဲ့ဒီနေ့မှာတော့မြန်မာဘက်ကလက်ခံရေးစကန်ကိုတဦးမှရောက်မလာခဲ့ပါဘူး။ဒါနဲ့ပတ်သက်လို့နှစ်ဖက်အစိုးရတာဝန်ရှိသူတွေဘက်ကတော့တရားဝင်ထုတ်ပြန်တာမရှိသေးပေမဲ့ဒုက္ခသည်များဆိုင်ရာကုလမဟာမင်းကြီးယုံကတော့ဒုက္ခသည်တွေနေရပြန်အစီအစဉ်မှာဒုက္ခသည်နဲ့စိတ်ဆန္ဒသဘောတိုင်ဖြစ်ဖို့လိုပြီးဒီအတွက်အစိုးရအနေနဲ့ဒုက္ခသည်တွေနဲ့ထိစပ်ပြီးယုံကြည်မှုတည်ဆောက်ရေးလုပ်ဖို့အရေးကြီးတယ်လို့ထုတ်ပြန်ထားပါတယ်။ဒုက္ခသည်တွေနေရပြန်ရာလူကုန်တွေကရှိရှိနဲ့ပကင်းလုံခြုံစွာပြန်နိုင်ဖို့လိုမယ်လို့မနေ့ကကုလသမဂ္ဂလုံခြုံရေးကောင်စီတကားပိတ်ဆွေးနွေးပွဲမှာဆွေးနွေးခဲ့ကြပါတယ်။ဒုက္ခသည်တွေနေရပြန်ရေးအတွက်ဘင်္ဂလားဒေ့ရှ်နိုင်ငံမှာတာဝန်ယူဆောင်ရွက်နေတဲ့ UNHCR တာဝန်ရှိသူတို့ကတော့အခုချိန်ထိမြန်မာနိုင်ငံကိုပြန်လို့တဲ့ရိုဟင်ဂျာဒုက္ခသည်တွေမရှိဘူးလို့ပြောပါတယ်။မြန်မာဘက်ကစီစစ်ပြီးပြန်ပို့ထားတဲ့ဒုက္ခသည်အစီရင်တိုင်းအဲ့ဒီဒုက္ခသည်တွေကိုသူတို့ကိုယ်တိုင်တွေ့ဆုံမေးမြန်းတာတွေလုပ်ပြီးသူတို့ရဲ့ဆန္ဒကိုပါမေးမြန်းနေတာဖြစ်တယ်လို့ဆိုပါတယ်။ရိုဟင်ဂျာဒုက္ခသည်တွေနေရပြန်အစီအစဉ်အောင်မြင်ဖို့ဆိုရင်တော့ဂျာကနေအဖွဲ့တစ်ခုကလုတ်ကင်ပေးမှသာအဆင်ပြေနိုင်မယ်လို့မြမအရေးလေးလာသူဒေါက်တာခင်ဇဝင်းကသုံးသပ်ပါတယ်
။ဟိုတောက်ဆစ်ချက်တည်းရရှိတယ်လေ။ဥပမာပြောရဆိုရင်ဒီဘက်ကလည်းဂျာကတင်းနိုင်မှာမဟုတ်ဘူး။နောက်ဆိုတော့ဒီဂျာကအားကြီးကတော့ပြည့်ရမှာပဲ။တခုကတော့သူအငှက်ခံချက်တခုကိုပေးရလိမ့်မယ်။ပြောရတာကလေ။အဲ့ဒါကျွန်တော်ကလည်းခုကမှကတော့ဂျာကြီးအားမကိုးပါဘူး။ဂျာဝင်တဲ့အဖွဲ့ကြီးတခုပေါ့။တက်ပါတီပေါ့ဗျာနော်တတိယပြစ်တစ်ခုနေတဲ့ကအဲ့ဒီမှာရပ်တည်ပြီးတော့အမှန်တကယ်တခုပြေဖို့လိုလိမ့်မယ်
ရခိုင်မြောင်ပိုင်းမှာ2012ကနေ2019အတွင်းအကြမ်းဖက်ပဋိပက္ခတွေကြောင့်တင်းကနန်ရှိရဲ့ရိန်ဂျာဒုက္ခသည်တွေအိန်းနီးချင်းဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးသွားခဲ့ကြတာပါ2019ဖြစ်စဉ်မှာ ARSA အစာရိန်ဂျာအစွန်းရောက်အဖွဲ့တွေကြောင့်ဒေတာတွင်ပဋိပက္ခကြီးထွားခဲ့တယ်လို့မြမအစိုးရကအပြစ်တင်ပေမဲ့နိုင်ငံကကတော့အစိုးရစစ်တပ်ရဲ့နည်းမျဉ်းရှင်းလင်းရေးကြောင့်ဒုက္ခသည်တွေထွက်ပြေးကြရတာလို့ယူဆပါတယ်ဒါအပြင်အဲ့ဒီဖြစ်စဉ်တွေမှာတာဝန်ရှိတဲ့အာဏာပိုင်တွေကိုအရေးယူဖို့တိုက်တွန်းနေတယ်လို့အမေရိကန်ပြည်ထောင်စုကဒီဖြစ်ရပ်အတွက်မြန်မာစစ်ဘက်ခေါင်းဆောင်တွေကိုအရေးယူတန်ခတ်မှုတွေလုပ်ထားပါတယ်။မြန်မာဆိုးရဘက်ကတော့ထွက်ပြေးသွားတဲ့ဒုက္ခသည်တွေကိုရခိုင်ပြည်နယ်အတွင်းကမွတ်စလင်တွေလို့ပဲတုံ့နှုံပြီးဒုက္ခသည်တွေနဲ့နိုင်ငံတကာကတုံ့နှုံတဲ့ရိုဟင်ဂျာဆိုတဲ့အုံနှုံကိုလက်မခံပါဘူး။ဒါပေမဲ့လည်းဒီဒုက္ခသည်တွေကိုစစ်စစ်ပြီးပြန်လည်လက်ခံသွားမယ်လို့တော့နိုင်ငံတကာကိုကြိပေးထားပါတယ်။ဒါပေမဲ့လေရခိုင်ပြည်နယ်မြောက်ပိုင်းဒေသမှာအခုလိုရိုဟင်ဂျာဒုက္ခသည်အရေးပြင်းဒီနှစ်ဆန်းကစလို့ဖြစ်လာတဲ့အေးရခိုင်လက်နက်ကိုင်အဖွဲ့နဲ့မြန်မာစစ်တပ်ကြားစီးရေးပဋိပက္ခတွေဖြစ်နေတဲ့အတွက်ဒုက္ခသည်တွေဘက်ကလည်းနေရပြန်ရေးကိုပိုလို့တောင်စိုးရိမ်နေတာတွေ့ရပါတယ်ခင်ဗျာ